တော်ရရှိပါခင်ဗျာမြန်မာပြည်တွင်းမှာဘာသာရေးထိခိုက်မှုတွေပေါ်ပေါက်ပြီးသွားတဲ့အခါတိုင်းနိုင်ငံကသတင်းစာတွေမှာမြန်မာပြည်နဲ့ပတ်သက်ပြီးခြေကားရေးလေရှိတဲ့သတင်းတွေကပါလာလေးရှိပါတယ်အထူးသဖြင့် Washington Post New York Times ကနေဒါမှမီဒီယာများမှာရိုဟင်ဂျာလူမျိုးတွေပါဝင်အစ္စလမ်ဘာသာဝင်လူနည်းစုတွေကိုမြန်မာပြည်မှာဘလို့တိုက်ခိုက်နေကြောင်းဒုက္ခသည်စခန်းဝင်စီကဆင်းရဲငတ်ပြတ်မှုတွေအကြောင်းကိုရေးသားလေးရှိပါတယ် Facebook ပေါ်ကလူမျိုးစုတုတ်တင်ရှင်လင်းရက်တန်ကြီးကွန်ရက်တစ်ခုမှာဆိုရင်မြန်မာဆိုရဟာရိုလင်ဂျာလူမျိုးတွေပေါ်လူမျိုးစုတုတ်တင်ရှင်လင်းရေးတွေကျုလွန်နေတဲ့အတွက်နိုင်ငံတကာတိုင်းဝိုင်းနေတဲ့အကူအညီပေးကြဖို့တောင်းဆိုလှုံ့ဆော်နေတဲ့အသံတွေကိုလည်းဖတ်ကြားသိရှိနေရပါတယ်ဒီတစ်ပတ်မှာတော့လူမျိုးရေးပြစ်ပခါတွေကိုနိုင်ငံရေးကစားပွဲတစ်ခုလို့လုပ်နေမှာဆိုရင်မြန်မာနိုင်ငံကြုံတွေ့ရနိုင်တဲ့အနာဂတ်တစ်ခုအကြောင်းဆွေးနွေးတင်ပြကြည့်ကြပါလေအမေရိကန်ပြည်အောင်စုမှနေထိုင်ပြီးမြန်မာဒီမိုကရေစီရေးကိုအနည်း20ကျော်လှုပ်ဆောင်နေသူတူကတော့အရင်တုန်းကတော့မြန်မာနိုင်ငံကလာတဲ့သူတွေကိုဒီမိုကရေစီလှုပ်ရှားမှုနဲ့တွဲပပြီးသိရှိကြပေမဲ့အခုတော့ဘာသာရေးပြစ်ပခါတွေနဲ့တွဲပြီးသိနေတဲ့နိုင်ငံတစ်ခုဖြစ်လူစီများလာခဲ့တယ်။ဘာသာရေးပြစ်ပခါတွေဖြစ်လာပြီးဆိုရင်ထုံးစံတိုင်းပြည်သူတွေကအစိုးရကိုယုံကြည်မရှိကြတော့အစိုးရကဖန်တီးတယ်လို့ပဲယူဆကြတယ်။အရင်တုန်းကလည်းတိုင်းပြည်မှာအထွေထွေမကျေနပ်မှုတွေလူမှုလှုပ်ရှားမှုတွေပေါ်ပေါက်လာတော့မယ်ဆိုရင်ဒီလိုမျိုးပြစ်ပခါတွေပေါ်ပေါက်လာစမယ်ပဲလေ။ဒါပေမဲ့အခုကိစ္စတွေကအရင်ကတည်းကပိုဆိုးလာတယ်ဘာသာနှစ်ခုကြမှာဖြစ်ပေါ်တဲ့ပြိပခတဲ့လူရန်ကားတွေကဓာတ်တွေတုတ်တွေကိုင်းနေခဲ့ကြောင်တောင်မှာတောင်တွေ့တဲ့လူတိုင်းကိုခုတ်သက်ရန်ရှာလှုံ့ဆော်နေတာဆိုတော့ပြည်သူတွေရဲ့အသက်အိုးကြီးစီစဉ်ဟာအကာအကွယ်မဲ့နေတယ်။တရားဥပဒေစိုးမိုးမှုကလည်းမရှိလုံခြုံမှုကလည်းမရှိတော့တာဝန်မဲ့လွတ်တဲ့အစိုးရတရားပေါ်လူတွေကပုံမှုမကျေနပ်လာကြတာအမှန်ပါပဲ။မြန်မာနိုင်ငံရဲ့ပြည်ပြည်ပြောင်းလဲရေးကာလဟာအချို့နယ်ပယ်တွေမှာလွတ်လပ်ပြီးဖွံ့ဖြိုးတိုးတက်လာခဲ့ပေမဲ့မငြိမ်သက်မှုကိုဖြစ်ပေါ်စေမဲ့တရားဥပဒေကင်းမဲ့တဲ့လုပ်ရက်တွေကစိုးဝအကျဉ်းတန်စွာဖြစ်ပေါ်နေပါတယ်။ဒီဖြစ်ပျက်တွေကိုနိုင်ငံတကာကလည်းစောင့်ကြည့်နေကြပါတယ်။တကယ်တော့နိုင်ငံတကာမှာလူခွင့်ရေးစောင့်ရှောက်ရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုအစဉ်တစိုက်ကန့်ကွက်ရှုတ်ချပြီးဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံခဲ့ကြပါမယ်။ပြည်ပပြောင်းလဲရေးကာလမှာတော့သူတို့အတွက်မျက်စိလဲစရာအဖြစ်ပျက်တွေကိုကြုံတွေ့နေရပါတယ်။တစ်ဖက်မှာတော့လူမျိုးစုတုတ်တဲ့ရှင်လေးရေးဆိုတဲ့ခေါင်းစဉ်ကိုယူပြီးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကလည်းပေါ်ပေါက်လာခဲ့ပါတယ်။ဒီစကလုံးတွေက1994မှာဖြစ်ပွားခဲ့တဲ့ယဝနာလူသားမှုပွဲအပြီးပုံမသုံးဆွဲလာခဲ့ကြပါတယ်။တချို့ကလူသားမှုတွေပေါ်တကယ်ကိုစာနာနားလည်မှုတွေနဲ့ခံစားပြီးနိုင်ငံတကာတိုင်းဝန်ကအာရုံစိုက်လာအောင်ကြိုးပမ်းအထောက်ကြပေးမယ်။တချို့ကတော့မြမပြည်လွတ်လပ်ရေးစတင်ရရှိစဉ်ကာလကမူဂျာဟစ်လက်နက်ကိုင်သဘုံတွေထတယ်လို့မျိုးအကြံစီနဲ့လှုပ်ကြခြင်းဖြစ်ပါတယ်။ပြိပခတားဆီးရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေသူတူကတော့ရခိုင်ပြိပခတွေစတင်လာကြတဲ့ကနိုင်ငံကမှတရှိနေတဲ့မယိုးသားတဲ့အဖွဲ့အစည်းတွေကိုစနစ်ကျပြန်တုံ့ပြန်ကြဖို့တစ်ဖက်မှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတူတူနေလာကြတဲ့မြန်မာပြည်ဝအစ္စလမ်ဘာသာဝင်တွေတခြားဘာသာတွေကိုမတိုက်ခိုက်မိဖို့အကြိမ်ကြိမ်သတိပေးကြပါလေတကယ်တော့မြန်မာနိုင်ငံကိုဖျက်ဆီးနေတဲ့အုပ်စုနှစ်စုရှိတယ်ဗျတစုကပြည်တွင်းမှာသူတို့ကဘာသာရေးလူမျိုးရေးအထူးကြုံတွေဖြစ်အောင်အစ္စလမ်ဘာသာဝင်တွေနေထိုင်တဲ့နေရာတွေကိုဖျက်ဆီးချိန်ချောက်တယ်မငြိမ်သက်မှုတွေကိုလှုပ်တယ်။နောက်တစုကတော့ပြပကအစ္စလာမ်အုပ်စုတွေ။သူတို့ကမြန်မာပြည်တွင်းမှာဖြစ်ပျက်နေတဲ့ဘာသာရေးပြိပခတွေပေါ်အကြောင်းပြုပြီးနိုင်ငံတကာအတိုင်းဝန်ကပုံမှုအာရုံစိုက်လာအောင်ကျွန်တော်တို့နိုင်ငံမှာလူနည်းစုမွတ်စလင်တွေကိုမျိုးဖြုတ်တတ်ဖြတ်နေတယ်ဆိုတဲ့ခြေကားကွာတာဖြတ်မှုတွေလုပ်ကြတယ်။ဒီလိုလုပ်မှပဲနိုင်ငံတကာမှာရှိတဲ့အစ္စလာမ်ဘာသာအဖွဲ့အစည်းတွေနဲ့အဆက်အသွယ်ရမယ်။ငွေကြေးထောက်ပံ့မှုတွေရမယ်မလား။တကယ်တော့မြန်မာနိုင်ငံမှာပြဿနာတွေအများကြီးကြုံတွေ့နေရပါမယ်။မြန်မာပြည်ရဲ့နိုင်ငံရေးကိုပြန်ကြည့်လိုက်တော့လူတိုင်းပါတီတိုင်းဟာလွတ်တော်ထဲမှာကိုယ့်အဖွဲ့အစည်းရှင်သန်နေရရရေးကိုယ့်နာမည်ကြီးရေးကိုပဲအဓိကဦးတည်နေကြပါတယ်။တမျိုးသားလုံးကိုဥဆောင်နိုင်မဲ့မူဆိုတာလဲမဆွေးနွေးပြကြတော့တယ်လို့နိုင်ငံရေးလှုပ်ရှားမှုကိုစီယုံလှုပ်ဆောင်မှုအတွက်လဲပြက်ကွက်ကြပါတယ်။မိမိရနေတဲ့နေရာလေးကိုမပြတ်ပြတ်သွားအောင်အုပ်စုတိုင်းဟာမူဝါဒထက်ဘယ်သူနဲ့ပေါင်းရင်ပိုအကျိုးရှိမလဲဆိုတဲ့နိုင်ငံရေးအကျိုးအမြတ်ကိုသာဦးစားပေးလာခဲ့ပါတော့တယ်။တကယ်တော့လူမျိုးတစ်မျိုးရဲ့ဂုဏ်သိက္ခာနဲ့တက်သုံးမှုဆိုတာတခြားလူမျိုးကလာရောက်လုပ်လို့မရပါဘူး။ကိုယ့်လူမျိုးအချင်းချင်းတက်စည်းစိန်နိုင်တဲ့ဖြစ်စဉ်တွေကိုဖန်လေးကြလို့ကာကြမာစိုးတွေတိုးကုန်ကြတော့တာပါ။ဥပမာကျွန်းကုန်ကူးမှုကိုကြည့်ပါ။အာဖရိကတိုင်းမှာကျွန်းကုန်ကူးမှုကိုစတင်ခဲ့တာလူမျိုးတွေစတင်ခဲ့တာမဟုတ်ပါဘူး။သူတို့ရဲ့အာဖရိကန်ဘယင်တွေစတင်ခဲ့တာပါ။အဲ့ဒီတော့ကအခွင့်အရေးကစီးပွားရေးသမားတွေဘယင်နဲ့နှိစက်သူတွေကမိမိရဲ့နိုင်ငံရေးရည်မှန်ချက်အကျိုးအမြတ်ကိုသာကြည့်ပြီးလူမျိုးတွေနဲ့စီဝါရေးလို့ခံနေရတဲ့သူတွေကိုကိုကျင်းစာမှုမဲ့သွားနေခဲ့ကြပါလေ။ဒါပေမဲ့တစားတယ်တစားကျွန်းကုန်ကူးမှုလုပ်ငန်းကိုလူမျိုးတွေကပါဝင်လုပ်ကင်လာကြပြီးအာဖရိကန်တွေကိုကျွန်းဆက်သွင်းလိုက်တဲ့အခါကျမှ မာလီဘေဟာငါလူမျိုးတွေကိုကျွံဖြစ်တွတ်သွင်းမိပြီဆိုပြီးနောင်နာရခဲ့ပူပါတယ်။သောတာရှင်များခင်ဗျာမိမိတရှိတဲ့နေရာလေးမှာပဲအခွင့်အရေးလေးအပေါ်အသာယာမိမ့်နေနိုင်ငံရေးကိုလူတန်းစားတရစီဝါရေးအကျိုးများတစ်ခုလို့လှုပ်ဆောင်နေပြီးပြင်ပကဘာကကြံစီမှုတွေကိုမေ့လျော့နေခြင်းညောင်းအာဖရိကနိုင်ငံတွေဟာကျွံဘဝကိုရောက်ခဲ့ကြပါတယ်။မြန်မာပြည်ကနိုင်ငံရေးတွေလည်းကျွံကုန်ကူးမှုမှာပါဝင်နေတဲ့မာလီပြည်ပိုင်နိုင်ငံစီကနိုင်ငံရေးသမားတွေလို့မဖြစ်စေချင်ပါမြန်မာပြည်သူများကံကောင်းကြပါစေလို့ဆန္ဒပြုလိုက်ပါရစေ။